လက်နက်ကင်ပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းအန်ဒီရဲ့လျှော့ချရေးအသိပညာပေးဖို့အရက်ဖက်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အချိန်မှာပဲမြေမြုပ်မိုင်းကြောင့်အရက်သားတွေထိခိုက်သေဆုံးတာလည်းပိုပြီးတော့များလာနေတဲ့အတွက်အခုလိုကြိုးပမ်းလာကြတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စီရီတင်မနေစရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်စင်ဒီပြည်မွတ်စလင်ကျေးရွာကနွားကြောင်းသွားတဲ့ရွာသားမျိုးသားတို့ဒီနေ့နဲ့နဲ့ပိုင်းမှာမိုင်းနှင်းမိပြီးတော့တိတ်ဆုံးသွားတယ်လို့ပိသစုဝင်တူကပြောပါတယ
်။ဟုတ်ကဲ့ပါဆေးကျုံးသွားပြီပါ။ဒီနွားချောင်းဟောသွားတာရှိမှာပါ။နမဲရှင်းနေခင်းပါပါလေ။သူနွားချောင်းဟောသွားတာမှာမိုင်းနှင်းပေါက်တာလို့ဒီမှာပေါ်ခဲ့ဟာဒီမှာပဲသူဆေးကျုံးသွားပြီပါ။မိုင်းရှင်ဘလို့မျိုးမိုင်းလဲမကင်းနိုင်တော့ဆရာ။
တေဆုံးသူဟာအသက်65နှစ်အရွယ်မောင်မောက်အီနှစ်ဖြစ်ပြီးတော့ယူဝမြောက်ဘက်ကောင်ကုန်းနီးမှာမိုင်းနှိမိလို့ခြေထောက်တွေမှာတန်ရပြင်းထန်စွာရရှိတဲ့အတွက်စိတ်ယုံပို့ပေမဲ့မမီပဲတေဆုံးသွားတယ်လို့ဆိုပါတယ်။ဒီမိုင်းကိုပဲဖွဲ့ကထောင်သားတယ်ဆိုတာတော့မသိရသေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာမိုင်းပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးတေဆုံးတန်ရရမှုတွေကလည်းများလာနေတာပါ။ဒါကြောင့်ဗူဒီတောင်မြို့နယ်ပါဝင်မြို့နယ်6ခုမှာမိုင်းအန္တရာယ်လျှော့ချရေးအသိပညာပေးအစီအစဉ်ကိုမလဆန်းမှာစတင်လှုပ်ဆောင်သွားမယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး REC အသွင်းမှုကုစစောထွန်းကပြောပါရယ
်။ပောက်ကွေးမြို့ကျင်နေတဲ့လည်းချင်းတွေကိုအမှုမဲ့အမဲ့ကောက်ကင်နာတို့ဒီကိုသူပြနာမလေးပင်းနဲ့သောကသာတို့ပေါ့နော်။အဲနောက်နေ့အတိုင်းမစင်စင်နာတို့တွေကြောင့်ဒီတစ်ရက်ဒီဆုံးကြီးရှိလာခဲ့တယ်ပေါ့။ကျွန်တော်တို့ကဒီစီမံကိန်းမျိုးတွေကိုတဖို့လွယ်နေပြီဆိုပြီးတော့မှစိုးစားခဲ့တာဖြစ်ပါတယ်။ဒီသူတို့မှာဒီအသိပညာနဲ့ပတ်သက်ပြီးတော့မှတော်လေးကိုအားနေတဲ့အခြေအနေမှာရှိတယ်
။ရခိုင်ပြည်နယ်အတွင်းမြေမြုပ်မှန်းကြောင့်ထိခိုက်ဒေဆုံးရသူတို့အရေအတွက်ကိုတည်တည်ကြဲကြဲအတိမပြုတ်နိုင်သေးပေမဲ့ဒေဆုံးသူ15ဦးနဲ့ထိခိုက်တန်ရာရသူ84ဦးလောက်ရှိမယ်လို့လည်းပြောပါရယ်။ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါရယ်။မနေ့ကကြောက်တော်မြို့နယ်ရတိတောင်မြို့နယ်နဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါရယ်
။ကြောက်တော်မြို့နယ်ချင်းမှာဒီတင်မရွာနဲ့ဒီဝမကြရွာအကျပေါ့။အဲ့ဒီမှာတောင်တန်းမှာနေတဲ့ဒီဟိုစစ်တရဲမြောင်းလေးအဖြစ်တိုက်ပွဲတွေကတော့မနေ့ကဆက်ပြီးတော့ရှိတယ်။ရတိတောင်မြို့နယ်ပြန်ချောင်းရွာရဲ့ဒီတောင်ဖက်မီတာ900လောက်အကွာမှာမနေ့7:20မိနစ်ကစပြီးတော့မှတိုက်ပွဲဖြစ်တာရှိတယ်။နောက်ပြောရှိရင်ဒီဘလောမျိုးမြေနှမ်းချောင်းရွာရဲ့အရှိတ်3ကီလိုမီတာလောက်အပေါ်မှာလည်းဒီနေ့3နာရီလောက်မှာတိုက်ပွဲဖြစ်ပွားတာရှိဒီညနေ4နာရီချိန်မှာဒီမှာစစ်တပ်ကကဒီဟာရင်မတိနဲ့လာပြီးတော့မှမိ3ချိန်ကတော့လာရောက်ပြီးတော့စစ်တပ်နဲ့ဒီရဲစဲတွေနဲ့ဖြစ်တာ။ဟိုမနေ့ကဖြစ်ခဲ့တဲ့ဒီတိုက်ပွဲအင်းစင်တွေအလုံးကိုရှင်ပြီးတော့ပြောရမယ်ဆိုရှင်တော့ဟိုရန်သူကကနေပြီးတော့9ဦးထဲမနေ့ကျောင်းဆုံးတာရှိ
တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရဖို့အနောက်ပိုင်းတန်းစစ်သည်နာချုပ်တမတော်ပြောခွေရကိုဆက်တွယ်ခဲ့ပြီးမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူး။ကြောက်တော်မြို့နယ်သင်းမဝဲမကျတိုက်ပွဲတွင်လက်နက်ကြီးကြီးကျရောက်မှုကြောင့်ဝဲမကျရွာသား300ခန့်ဟာတားပုံကြီးရွာနဲ့လောင်းချီရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့သင်းမဒေသခံတို့ကပြောပါရယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာတစ်နှစ်ကျော်ကာလအတွင်းစစ်ရှောင်ဥယျာဉ်သသိန်း6000ကျော်တိုးပွားလာနေတယ်လို့လက်နက်ကြီးထိမှန်မှုမိုင်းပောက်ကွဲမှုပြစ်ခတ်ခံရမှုတို့ကြောင့်ရတ္တ330ကျော်ဒေဆုံးပြီးတန်ရာရရှိသူ360ကျော်ရှိခဲ့တယ်လို့ရခိုင်ကျောင်းသားတပ်မကတက်ကရိုများရန်ကုန်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ။